Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ3ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေရဖြစ်ပါတယ်ရှင်ကျွန်မနန်းလဖိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နှစ်ပေါင်း90ကျော်မှာပထမဆုံးအကြိမ်ဖြစ် American နဲ့ Cuba နိုင်ငံတို့ရဲ့မြို့တော်တွေမှာအပြန်အလှန်တရုံးတွေဖွင့်လှစ်ဖို့သဘောတူညီမှုရရှိခဲ့ကြပါတယ်အင်ဒိုနီးရှားစစ်တပ်ကတေယုပုဆောင်ရေးလင်းပြက်ကျရမှာတည်ဆုံးသူရေတွက်ဟာ142ယောက်တိရှိသွားပြီလို့အာဏာပိုင်တွေကပြောပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူညင်ညာပေးပါပ
ါကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းလွှာတွေကတော့ရှမ်းပြည်နယ်အရှေ့ပိုင်းအတွင်းအစိုးရတပ်နဲ့ဝါတပ်ဖွဲ့တို့အကြစစ်ရေးတင်းမာတာကြောင့်ဒေသခံပြည်သူအချို့ကစစ်ဖြစ်မှာကိုစိုးရိမ်ပြီးထွက်ပြေးသိမ်းရှောင်နေပါတယ်
တပ်ပုတ်ပြင်းနေသူတို့ပြည်ကြနေလို့ဘောကောနည်းနည်းကျစားရှိတဲ့လူကြတော့လေတော့တော့တောက်ခါရှိနေလို့လူလေးရှိတယ်တော့မပြမလာတာလေးရှိတယ်ဒါနဲ့တပ်ပုတ်ပြင်းတော့အခုဒီလိုတော့မ
ဖြစ်ဘူးဒါဟန်တကူကအခုလိုပြောဆိုလိုက်တာပါဒါအပြင်စစ်အပရိပကတင်းမာနေရဲ့ကချင်ပြည်နယ်မှာအလုလုကင်နေကြရဲ့ခိုင်ရှေ့ပြောင်းအလုတမ900ကျော်တို့နေရဲ့ရင်ပြန်တဲ့သတင်းနောက်ပိုင်းမှာတော့မြန်မာနိုင်ငံသတင်းမီဒီယာသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့စိတ်ဝင်စားစရာသတင်းဒီသတင်းတွေမတိုင်ခင်အရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့တော့ခင်မျိုးသက်တို့ကကြီးညာပေးမှာပါရှင်
နှစ်ပေါင်း90ကျော်မှာပထမဆုံးအကြိမ်ဖြစ်အမေရိကန်နဲ့ကျူးဘားနိုင်ငံတို့ရဲ့မြို့တော်တွေမှာအပြန်အလှန်တန်ရုံးတွေဖွင့်လှစ်သွားဖို့သဘောတူညီမှုရရှိခဲ့တဲ့အကြောင်းအမေရိကန်ဆွေးရအစမြင့်ရရှိသူကပြောကြားလိုက်ပါတယ်။ကျူးဘားနိုင်ငံနဲ့ပတ်သက်လို့သမ္မတဘရက်ဟိုဘားမှဒီကနေ့ကြီးညာချက်ထုတ်ပြန်ပြောဆိုဖို့ရှိတဲ့အကြောင်းအင်ဂျူရောကပြောဆိုထားသလိုအီရန်နိုင်ငံနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတက်ရောက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကလည်းအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာပြောကြားဖို့စီစဉ်ထားတာပါ။တန်ရုံးတွေဖွင့်လှစ်မဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတဘရက်ဟိုဘားရဲ့အမှားစကားကိုဟာဗာနာမြို့တော်မှာရှိတဲ့အမေရိကန်ဆက်ဆံရေးရုံးရဲ့အကြီးအကဲ Jeffrey DeLaurentis ကဖတ်ကြားမှာဖြစ်တယ်လို့လည်းကျူးဘားနိုင်ငံကြီးဝန်ကြီးဌာနကပြောပါရယ် CAK ကာလမှာပြပြခဲ့ရတဲ့တတ်တမန်ဆက်ဆံရေးတွေကိုပုံမှန်တိုင်းပြန်ပြင်အောင်လုပ်ဆောင်ဖို့အသင့်ဖြစ်နေဖြစ်တဲ့အကြောင်းနိုင်ငံကြီးလျှို့ဝှက်ဆွေးနွေးညှိနှိုင်းမှုတွေလက်နက်ချီလုပ်ခဲ့ပြီးနောက်မှာပဲအမေရိကန်သမ္မတဥပမာနဲ့ကျူးဘားသမ္မတ Raul Castro တို့ကပြီးခဲ့တဲ့ဒီဇင်ဘာလတည်းကြီးညာခဲ့ကြတာပါနောက်ပိုင်းမှာလည်းတန်ရုံတွေပြန်လဲဖွင့်လှစ်နိုင်ရေးအသေးစိတ်အစီအစဉ်တွေနဲ့ပတ်သက်လို့နှစ်နိုင်ငံမျိုးတော်တွေမှာကိုယ်စားလှယ်ဆွေးနွေးမှုတွေအချိန်ချင်းလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဧပြီလတည်းပနမနိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးညီလာခံပြင်ပမှာလည်းအမေရိကန်နဲ့ကျူးဘားသမ္မတတို့တမန်ဝင်မျက်နှာချင်းဆိုင်တွေ့ဆုံခဲ့ကြတာပါ။ဒီနောက်မှာတော့အစိုးရကိုယ်တိုင်ကအကြမ်းဖက်မှုတွေကိုအားပေးနေတယ်လို့သတ်မှတ်ခံထားရတဲ့နိုင်ငံတွေစီးရင်ကနေလည်းကျူးဘားနိုင်ငံကိုအမေရိကန်ပြည်တော်စုကဖယ်ရှားပေးခဲ့ပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့အကြားဆက်လက်ညှိနှိုင်းနေကြမှာပဲကုလသမဂ္ဂအနုမြင့်စွမ်းအင်အေဂျင်စီ IAEA အကြီးအကဲနဲ့အီရန်သမ္မတဟာဆန်ရူဟာနီတို့တဟီရန်မြို့တော်မှာဒီကနေ့တွေ့ဆုံဖို့ရှိပါတယ်။ IAEA အကြီးအကဲယူကီယာအမာနိုရဲ့ခီးစဉ်အတွင်းအီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကို IAEA စစ်ဆေးသူတွေတွားရောက်စစ်ဆေးခွင့်ရရှိရေးနဲ့သဘောတူညီမှုအစ်စ်တွေရတဲ့အခါမှာလိုက်နာမှုရှိမရှိစစ်ဆေးအတည်ပြုရမယ့်သူတွေဖြစ်ဆောင်ရွက်ခွင့်ရရေးကိစ္စတွေကိုအဓိကထားဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်ခေါင်းဆောင်တွေကတော့စစ်ဖက်ဆိုင်ရာနေရာတွေကိုတွားရောက်ခွင့်သိပ္ပံပညာရှင်တွေကိုမေးမြန်းခွင့်နဲ့မပေးနိုင်ဘူးလို့မကြသေးခင်သတင်းပတ်တွေတွင်မှာပဲလူသိရှင်ကြားကြေညာထားတာပါအီရန်နိုင်ငံနဲ့ American Britain ပြင်သစ် Russia တရုတ် Germany နိုင်ငံတွေကစစ်ဆင်ညှိနှိုင်းသူတွေကြားဆွေးနွေးမှုတွေကိုအင်ကာနဲ့နောက်ဆုံးထားပြီးညှိနှိုင်းမှုတတ်မှတ်ထားပေမဲ့ဇူလိုင်လ9ရက်နေ့ထိတက်တန်းတိုးဖို့လည်းသဘောတူညီထားပါတယ် American သမ္မတ Barack Obama ကတော့အီရန်နိုင်ငံအနေနဲ့ခိုင်မာစစ်ဆေးအတည်ပြုနိုင်မဲ့လုပ်ငန်းတွေကိုလက်ခံရမှာဖြစ်ကြောင်းနဲ့အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ဟန်တားနိုင်လိမ့်မယ်လို့ယုံကြည်ရလောက်တဲ့အခြေအနေမျိုးမရှိရင်ဆွေးနွေးပွဲကနေထွက်မယ်လို့မနေ့တုန်းကပဲပြောဆိုထားတာပ
ါ။ဥရောပယူရိုငွေကြေးသုံးနိုင်ငံတွေကဝန်ကြီးတွေထံပြဖို့ခဲ့တဲ့ဂရိဝန်ကြီးချုပ်အလက်ဆစ်ဆီပရက်စ်ရဲ့စာထဲမှာဂရိနိုင်ငံအတွက်ချင်းငွေသစ်ပေးဖို့ဥရောပကော်မရှင်ရဲ့သတ်မှတ်ချက်တွေအများစုကိုလက်ခံမဲ့အရေးယောင်တွေတွေ့ရပါတယ်။ဂရိနိုင်ငံကနောက်ဆုံးတောင်းခံထားတဲ့ဗန္နာယေးကူညီနဲ့ပတ်သက်လို့ဥရောပဗန္နာယေးဝန်ကြီးတွေတယ်လီဖုန်းကတစ်ဆင့်ဆွေးနွေးဖို့ပြင်ဆင်နေချိန်ဒီကနေ့မှာပဲဂရိဝန်ကြီးချုပ်ရဲ့စာကိုသတင်းဌာနတွေကပါပေးပို့ခဲ့တာပါ။စာထဲမှာတော့ကျွေးရှင်နိုင်ငံတွေရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့အရင်ထက်စာရင်ပိုပြီးလက်ရောလက်ခံလိုတဲ့သဘောထားတွေပါဝင်လာတာဖြစ်ပါတယ်။ဥရောပဗန္နာယေးဝန်ကြီးရဲ့ဒီကနေ့နောက်ပိုင်းဆွေးနွေးပွဲမှာတော့ဂရိနိုင်ငံကနောက်ဆုံးအချိန်မှာပန်ချားတောင်းခံထားတဲ့ဒေါ်လာ 32.4 ဘီလီယံချင်းငွေနဲ့ပတ်သက်လို့ဆွေးနွေးသွားကြမှာပါ။အခုချင်းငွေဟာအပြည်ပြည်ဆိုင်ရာငွေကြေးရုံးဝေးအဖွဲ့ IMF ကိုအကျွေးဒေါ်လာ 1.8 ဘီလီယံအချိန်မီပြန်မဆက်နိုင်ပဲဖြစ်ခဲ့ရတဲ့ဂရိနိုင်ငံအတွက် ဥရောပယူရိုကိုကျေးဇူးနိုင်ငံတွေရဲ့အဖွဲ့ဝင်ဖြစ်ဆက်လက်ရပ်တည်သွားနိုင်မယ်နောက်ဆုံးကြိုးပမ်းမှုတစ်ခုလည်းဖြစ်လာနိုင်ပါတယ်ဂရိနိုင်ငံကအကျိုးတွေကိုအချိန်မီပြန်ဆက်နိုင်မယ်ဗန်ဒါရေးအကူအညီပေးရေးအစီအစဉ်ကိုတော့နောက်ထပ်တက်တန်းတိုးမပေးဖို့ဥရောပဗန်ဒါရေးဝန်ကြီးတွေမနေ့တုန်းကပဲဆုံးဖြတ်ခဲ့ကြတာပါဒီဘောအကူအညီပေးရေးအစီအစဉ်ဆက်လက်တက်တန်းတိုးမယ်ဆိုရင်အယူထားတဲ့လိုရတာဖြစ်လိမ့်မယ်လို့လည်းနယ်သာလန်ဗန်ဒါရေးဝန်ကြီးကမနေ့တုန်းကပဲပြောဆိုခဲ့ပါတယ် ATM ငွေထုတ်ဆက်တွေမှာပတ်စံထုတ်နိုင်တဲ့ဘဏ်ကတ်တွေမရှိကြတဲ့ပင်စင်စားတွေအတွက်လိုအပ်တဲ့ငွေတွေကိုထုတ်နိုင်ဖို့ Green နိုင်ငံတော်မှထောင်နဲ့ချီတဲ့ဘဏ်ငွေတွေကိုဒီကနေ့မှဖွင့်လှစ်ထားပေးခဲ့ပါတယ်
Egypt နိုင်ငံသား20လောက်တည်ဆုံးခဲ့တယ်လို့လုံခြုံရေးအာဏာတွေပြောဆိုခဲ့တယ်။ဆိုင်းနာကျွန်းဆွယ်ကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း Egypt နိုင်ငံက IS စစ်သွေးကြောင့်နဲ့ဆက်နွယ်နေတဲ့အဖွဲ့တစ်ဖွဲ့ကကြေညာလိုက်ပါတယ်။ Sheikh Zuhid မျိုးအနီးအသေးခံဘုံခွဲတိုက်ခိုက်မှုအပါအဝင်စစ်တပ်စစ်ဆေးရေးကအတော်များများကိုစစ်သွေးကြောတွေကပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့ကြတာပါ။ IS စစ်သွေးကြောအုပ်စုရဲ့ကြေညာချက်ထဲမှာတော့စစ်ဆေးရေးက15ခုကိုတိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။ဆိုင်းနာကျွန်းဆွယ်က Islam စစ်သွေးကြောတွေဟာအီဂျစ်လုံခြုံရေးတပ်ဖွဲ့တွေကိုအသေးခံဘုံခွဲတာတွေပြစ်ခတ်မှုတွေလုပ်တက်လို့ရှိတယ်လို့အထူးသဖြင့်လက်ရှိသမ္မတအက်ဒယ်ဖတ်တာ SCC အီဂျစ်စစ်တပ်အကြီးအကဲဖြစ်တာဝန်ယူနေစဉ်သမ္မတဟောင်းမိုဟာမက်မော်စီကိုယာရုကနေဖယ်ရှားခဲ့တဲ့2013ခုနှစ်နှောင်းပိုင်းမှာတိုက်ခိုက်မှုတွေပိုးပြီးများလာခဲ့တာပါကယ်ရိုမြို့တော်မှာလမ်းမေးထောင်ပုံးတလုံးကြောင့်အီဂျစ်ရှေ့နေချုပ်ဟာရှမ်ဘာရကတ်တည်ဆုံခဲ့ပြီးတဲ့နောက်ရပိုင်းတွင်းမှာပဲအခုလိုတိုက်ခိုက်မှုတွေထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်။အီဂျစ်သမရကတော့ရှေ့နေချုပ်တည်ဆုံမှုတွေတရားမဝင်အဖွဲ့အစည်းတစ်ခုဖြစ်ကြီးညာထားတဲ့သမရဟောင်းမော်စီရဲ့မွတ်စလင်ညီကိုရောများအဖွဲ့ပေါ်မှာအပြစ်တင်ခဲ့တယ်လို့အကြမ်းဖက်ဝါဒတိုက်ဖျက်ဥပဒေတွေကိုတင်းတင်းကြပ်ကြပ်ကျင့်သုံးဖို့လည်းပြောကြားသွားခဲ့ပါတယ်။
UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAB ကအတန်မြန်မာဘာသာစီစဉ်ရဲ့ဗော်ဒူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားစစ်တပ်ကတည်ယူပို့ဆောင်ရေးလေယာဉ်ပြတ်ကျရာမှာတည်ဆုံးသူအရေအတွက်ဟာ142ယောက်ထိရှိသွားပြီလို့အာဏာပိုင်တွေကပြောပါတယ်။အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကတော့ဆူမထရာကျွန်းပေါ်ကလူနေရပ်ကွက်ထဲပြတ်ကျခဲ့တဲ့လေယာဉ်အပျက်စီးတွေကြားဆက်လက်ရှာဖွေနေကြဆဲပါ။အင်ဒိုနီးရှားနိုင်ငံကတတိယအကြီးဆုံးမြို့မေတန်းမှာရှိတဲ့ဒီထက်ခြေဆိုင်စခန်းကနေထွက်ခွာလာပြီးမိနစ်ပိုင်အတွင်းမှာပဲ Hercules C130 အမျိုးအစားလေယာဉ်ဟာအိမ်နှလုံးနဲ့ဟိုတယ်တစ်ခုပေါ်ကိုပြတ်ကျခဲ့တာဖြစ်ပါတယ်။မနေ့ကဖြစ်ခဲ့တဲ့မတော်တဆမှုမှာအသက်မတည်ကျန်ရသူတော့တယောက်မှမတွေ့ခဲ့ရပါဘူး။ပြင်မကြခင်အချိန်မှမှာပဲလင်းရင်အင်ဂျင်မှာပြဿနာပေါ်နေတဲ့အတွက်နောက်ကျောင်းပြန်လှည့်ဖို့လိုတဲ့အကြောင်းလင်းမှုကလေကြောင်းထင်းထင်းမြေစင်ကိုအကြောင်းကြားခဲ့တယ်လို့လည်းလီတာဦးစီးချုပ်ဗိုလ်ချုပ်ကြီးအာကတ်စပရီယန်တာနာကပြောဆိုခဲ့ပါတယ်။အာနာပိုင်တွေကတော့တက်တန်း52နှစ်ရှိနေပြီဖြစ်တဲ့တာဘိုအင်ဂျင်လေးလုံးတက်လင်းရင်ရဲ့အခြေအနေဟာကောင်းကောင်းမွန်ရှိနေတယ်လို့ပြောဆိုခဲ့ကြတာပါ။ခုနောက်ဆုံးမတော်တဆမှုကြောင့်အင်ဒိုနီးရှားစစ်တပ်ရဲ့လေကြောင်းဆိုင်ရာအဆင့်တန်းတတ်မှတ်ချက်နဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။လေကြောင်းဆိုင်ရာဘေကင်းလုံခြုံရေးကွန်ရက်ရဲ့မှတ်တမ်းတွေအရအခုဒီချိန်နဲ့ပါဆိုရင်လွန်ခဲ့တဲ့ဆယ်နှစ်အတွင်းလူသေပျောက်ဖြစ်ခဲ့တဲ့အင်ဒိုနီးရှားစစ်တပ်ကလေယာဉ်မတော်တဆမှုပေါင်း6ကြိမ်ထိရှိပါတယ်။
တရုတ်ပြည်သူ့လွှတ်တော်ကအမျိုးသားလုံခြုံရေးဆိုင်ရာချေပြန့်တဲ့ဥပဒေတည်ချက်ကိုချမှတ်လိုက်ပြီးအကဲခတ်သူတွေကတော့ဒါဟာတရုတ်နိုင်ငံထဲကနိုင်ငံရေးတိုက်ခန်းတွေကိုဖိနှိပ်ရမှာသုံးဖို့ဖြစ်လာမယ်လို့ဝေဖန်ပါတယ်။တရုတ်အမျိုးသားပြည်သူ့ Congress NPC ကဒီကနေ့ဗုဒ္ဓဖူးနေ့မှာထောက်ခံမဲ144မဲဂျားနေမဲတမဲနဲ့အတည်ပြုပေးခဲ့တယ်လို့တရုတ်အစိုးရရှင်းဝါသတင်းမှာဖော်ပြပါတယ်။အခုချမှတ်လိုက်တဲ့ဥပဒေအရနယ်မြေအချုပ်အခြာအာဏာပိုင်ဆိုင်မှုကိုစောင့်ရှောက်ကာကွယ်ရေးအတွက်ကျော်နိုင်ငံတွင်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးဖြစ်တဲ့ internet sensor ဖြတ်တောက်မှုအတွက်ပါလုံးဝထိန်းချုပ်ဖို့ပါလိုအပ်တဲ့အရေးယူမှုအလုံးကိုအာဏာပိုင်တွေကိုလုတ်ခွင့်ပေးထားတာဖြစ်ပါတယ်။လက်ရှိ NPC committee ကကြံရှုနာကပြောကြားချက်အရဆိုရင်တော့ဒီဥပဒေဟာပိုဆိုးလာနေတဲ့နိုင်ငံလုံခြုံရေးဆိုင်ရာအခြေအနေကိုတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့ထုတ်ပြန်ရတာလို့ဆိုပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဒီဥပဒေကနေလုံခြုံရေးဖွဲ့တွေကိုအာဏာလွန်လွန်ကဲကဲပေးလိုက်တာဖြစ်ပြီးရာဇဝတ်ပြမှုနဲ့ပတ်သက်ပြီးလုံလောက်တိကျတဲ့ဖော်ပြမှုတွေပြောမထားတဲ့အတွက်ကျယ်ကျယ်ပြန့်ပြန့်လုတ်ပိုင်ခွင့်တွေရှိနေတယ်လို့ပြောပါတယ်။တရုတ်နိုင်ငံမှာသမ္မတရှီဂျင်ပင်အာဏာရလာတဲ့2012ခုနှစ်ကစပြီးနိုင်ငံတော်လုံခြုံရေးကိုအဓိကထားလှုပ်ဆောင်ခဲ့တာဖြစ်ပြီးမနစ်ကသူဟာတရုတ်ပြည်အမျိုးသားလုံခြုံရေးကော်မရှင်ရဲ့ပထမဆုံးအစည်းအဝေးမှာတဘာပတိဖြစ်နေတာဝန်ယူခဲ့တာပါတရုတ်နိုင်ငံဟာအရှေ့နဲ့တောင်အာရှပင်လယ်တွေထဲမှာနယ်မြေပိုင်ဆိုင်မှုဆန်အငင်းပွားမှုတွေနဲ့တူရှင်ဇန်ပင်နယ်နဲ့ဆက်နွယ်ပြီးမတည်ငြိမ်မှုတွေလို့စိန်ခေါ်မှုပြဿနာတွေနဲ့ရင်ဆိုင်နေရတာပါ
ငါပတ်တိမောသားတွေရှာဖွေစုဆောင်းပေးနေတဲ့လူမောင်ကိုဂိုင်းဝင်အဓိကလူတွေလို့ဆိုတဲ့လူနှစ်ယောက်ကိုထားရတဲ့ဘက်ကဒီကနေ့ပဲဖမ်းဆီးလိုက်ပါတယ် သက်53နှစ်အရွယ်ဆွန်ရီချက်ကော့နဲ့အသက်50အရွယ်ချူဝက်တပွန်ချရွန်ဖွန်တို့ဟာယထာဘူရာယုံနဲ့ဘတ်စကာဂိတ်တီဒါမှမဟုတ်ရင်လည်းအများပြည်သူသွားလာတဲ့နေရာတွေမှာအလုသမားဖြစ်ခိုင်းလို့ရမယ့်လူတွေကိုရှာဖွေနိုင်မှုဒီလူတွေကနေဂျားလူတွေကိုခိုင်းစေခဲ့တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ရလာတဲ့အလုသမားတယောက်ကိုထိုင်းပန်ငွေ3000နဲ့5ပန်းလေပန်းရှင်တွေကိုရောင်းချပြီးအလုသမားတွေကိုတော့အင်ဒိုနီးရှားနိုင်ငံအမ်ဘွန်ကျွန်းက5ပန်းလေတွေပေါ်မှာအလုလုဖို့ပို့ဆောင်တာခံရတယ်လို့လည်းဆိုပါတယ်။ဖန်စီခံရသူနှုတ်ကလူမောင်ခုတ်ကူးမှုကျူးလွန်ကြောင်းဝန်ခံထားပြီးသူတို့ကိုင်းက2008ခုနှစ်ကတည်းကဒီနှစ်ကိုလူ60လောက်ထိမောက်ကိုကူးခဲ့ကြောင်းလဲထိုင်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံကအကြီးဆုံး5ပန်းလုပ်ငန်းတွေရှိရာစမော့ဆက်ကောမှာနောက်ထပ်တန်ရရှိသူ၄ကိုဆက်လက်ရှာဖွေနေတဲ့အကြောင်းလဲထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အရှာဒေသက5ပန်းလုပ်ငန်းတွေမှာအလုပ်သမားတွေကိုအနှံ့ချင်းခိုင်းစေနေရတယ်နဲ့ပတ်သက်လို့မကြသေးရင်တော့ကပဲ AP သတင်းဌာနကထုတ်ဖော်ရေးသားခဲ့ပြီးနောက်မှာပဲရွှေပြောင်းလုပ်သမားတွေအရေးနဲ့ပတ်သက်လို့အများကအာရုံစိုက်လာခဲ့တာကြားရတာပါ။
ဟောင်ကောင်ကို British ရဲ့လက်ကနေတရုတ်ပြည်မှကြီးရဲ့အုပ်ချုပ်မှုလက်အောက်လွှဲပြောင်းယူခဲ့တဲ့ဆက်ရှင်နှစ်မြောက်ထိမ့်မတ်နေဖြစ်နေဒီကနေ့ဗုဒ္ဓဘူးနေကျင်းပနေခြင်းပါပဲ။ရဟန်းနဲ့ချီတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ဒီမိုကရေစီရဲ့ဆန္ဒပြသူတွေကိုရဲတွေကလမ်းမတွေပေါ်ကနေအင်အားသုံးရှင်းလင်းခဲ့ပြီးခြင်းကဆက်လို့ခုပြမဆုံးကြီးမားတဲ့လူမှုဆန္ဒပြပွဲကိုတော့ထောင်နဲ့ချီတဲ့ရဲတွေကစောင့်ပြီးကြည့်ရှုနေကြတာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ပြသွားပါမယ်။အခုပထမဦးဆုံးနားဆင်ရမှာတော့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့အတွင်းအစိုးရတပ်နဲ့ဝါတပ်ဖွဲ့တို့အကြားစစ်ရေးတင်းမာမှုတွေဆက်လက်ရှိနေဆဲဖြစ်ပြီးဒေသခံပြည်သူအချို့ဟာစစ်ဖြစ်မှာကိုစိုးရိမ်ပြီးထွက်ပြေးနေကြသလိုတချို့ကတော့တောင်ယာလောက်ကင်ဖို့အတွက်အခက်အခဲတွေဖြစ်နေပါတယ်။ဝါတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်အကြေအလဲဆွေးနွေးထားပြီးဖြစ်ကြောင်းနှစ်ဖက်သက်တွေရုတ်သိမ်းဖို့တော့ကြံနေကြောင်းပြောဆိုပါတယ်။ဒီသတင်းကိုတော့ VOA သတင်းကိုမိုးစွာတင်ပြထားပါရရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့လာစားပိုင်းကမိုင်းတုံမြို့နယ်အတွင်းမှာတစ်တန်ချိန်300လောက်နဲ့လူ16ယောက်ကိုအစိုးရတပ်ကဖမ်းဆီးခဲ့ရာကစတင်ပြီးနှစ်ဖက်တပ်တွေအကြားအပြန်အလှန်ဝိုင်းကြတဲ့အထိစီးရီးတင်းမာတာတွေဖြစ်ခဲ့တာပါ။ဇွန်လ9ရက်နေ့မှာနိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်အရနှစ်ဖက်တပ်တွေနောက်ဆုတ်လိုက်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒေသခံတွေကတော့အခုချိန်ထိစီးရီးတင်းမာမှုတွေရှိနေဆဲဖြစ်တယ်လို့ပြောပါတယ်။
အဲ့တော့ပြည်သူလုံးဒီမှာမူပဲဆော့တာမရှိဘူးလူချွေးတော့အပြည့်ရဲ့တခါတလေဆက်လေလမ်းပိတ်လာပြီးမှပြည်ပြည်လဲချအဲ့လိုရှိတယ
်ဒါကတော့ဒေတာကန်တူပြောဆိုတာဖြစ်ပါတယ်အဓိကစီးရီးတင်းမာမှုဖြစ်တဲ့မိုင်းတုံမြို့နယ်နားကောင်းမှုနားကဒေတာကန်တချို့ကတော့ထိုင်းနိုင်ငံနဲ့မိုင်းတုံမိုင်းဆက်စတဲ့တခြားမျိုးတွေစီကိုတိတ်ရှောင်တာလည်းရှိနေတယ်လို့ပြောပါတယ
်ဒီမိုက်ဆာမတော်လေးလူရှိတယ်အဲ့ဒီမှာတော်ရင်လူရှိတယ်ဟုတ်ကဲ့ယူရီယာကဲတော်ရင်လူရှိတယ်ချို့လို့ကြတော့နှကာတော့ကတကြီးမတလားကြာလေလူလေးရှိတယ်တပုတ်ပြည့်နေဆိုတော့တကြီးကြာလေလူကိုကနေနဲ့ကဲစားရှိတယ်လို့ကြတော့လေဘလို့ဆက်တော့ကဲစားလည်းမရှိကားကလည်းမရှိလားစီလည်းမရှိမတော်နိုင်ဘူးတော့တော့တော့ကရှိတယ်လူလေးရှိတယ်တော့မပြန်လာတာလေးရှိတယ်ဒါနဲ့တပုတ်ပြည့်တော့အခုဒီလိုတော့မဖြစ်သေးဘူ
းတင်းရှောင်မသွားသူတွေဟာလည်းတောင်ရလောက်ကင်ဖို့အတွက်အခက်ခဲရှိနေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တော့တံပိုကြီးကဆက်တော့တာရနဲ့လေလွတ်ချတဲ့ခါကျတော့အခုလေစပါလေပြိုလေမကျေရည်ဘူးအခုကြည့်ကြည့်နောက်တရစပါစတဲ့မပြိုတော့လို့ရမယ်ဆိုလေဆရာတော်လို့လေမရအလားလေတို့လူချွေးယူထားတယ်ဆိုတော့လူလူလာလာတော့လို့မရဆရာ
ဝါပြည်သွေးစည်းညညရေးတက်ဖွဲ့ UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတော့နှစ်ဖက်ပြည်လည်မှုရစေဖို့အတွက်ဝါတောင်ပိုင်းတက်ဖွဲ့ကိုစလေဟာနေပြည်တော်ကိုတွားရောက်ဆွေးနွေးခဲ့ကြောင်းပြောပါတယ
်နေပြည်တော်တွားဆွေးနွေးတာကတောင်ပိုင်းကဆက်ဆံရေးအရာရှိသားတာပါတော်လူကြီးတွေနဲ့တွေ့ပါလေတွေ့ပြီးတော့ဆွေးနွေးကြပါလေဒီဒီကိစ္စလေးကတော့နှစ်ဖက်လုံးရဲ့သဘောထားကတော့ဖြေလဲပါလေစီးတင်းမာမှုဆိုတာကတော့ဟိုမှာနှစ်ဖက်လုံးကတော့ဆွေးနွေးခဲ့ပြီ
လောလောဆယ်မှာဖန်ဆီးထားတဲ့တစ်တွေကိုပြန်ပေးခဲ့ပြီးဖြစ်ကြောင်းနဲ့ဖန်ဆီးထားသူတွေလွတ်မလွတ်တော့တေချာမမေးမြန်းရသေးကြောင်းပြောပါတယ်ဖန်ဆီးခံရသူတွေထဲမှာတရုတ်နိုင်ငံသား6ယောက်ပါဝင်တဲ့ဆိုတဲ့သတင်းကိုလည်းမမှန်ကန်ကြောက်ဥအောင်မြင့်ကပြောပါတယ်နှစ်ဖက်တပ်တွေအကြတင်းမာမှုတွေစတင်ခဲ့ချိန်ကမိုင်းတုံမိုင်းဆက်လမ်းနဲ့မိုင်းဆက်တာချီလေးလမ်းကိုပိတ်ခဲ့တာတွေရှိပေမဲ့အခုခါမှာတော့အေးအေးဆေးဆေးသွာလာနေတယ်လို့မိုင်းဆက်မြို့ရဲစခန်းကအရာရှိတဦးကပြောပါတယ်
။ရပါကားတို့ပါလို့သွာလို့လာလို့ရပါပုံမှန်ပါပဲဗျပုံမှန်သွာလာနေကြတယ်ခေါ်တော့အေးဆေးပါပဲခင်
ပုံပါခြင်းအနည်းထိုင်းမြန်မာနယ်စပ်မှာနေထိုင်သူတဦးကတော့ထိုင်းစစ်တပ်ကနယ်စပ်လုံခြုံရေးကိုတိုးမြှင့်ထားတယ်လို့ပြောပါတယ် ရှမ်းပြည်နယ်ကသတင်းတွေကိုအစဉ်တစိုက်ဖော်ပြတဲ့ရှမ်းတန်တော်ဆင်သတင်းစင်ကတော့ထိုင်းမြန်မာနယ်စပ်ကဝါတာစကန်ခုနှစ်ခုကိုဖယ်ရှားဖို့အတွက်ထိုင်းအာဏာပိုင်တွေကမြန်မာစစ်တပ်ကိုတောင်းဆိုထားကြောင်းဖော်ပြပါတယ်WSA ခေါ်ဝါတပ်ဖွဲ့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2000ပြည့်နှစ်ဝန်းကျင်မှာဝါတပ်ဖွဲ့ဝင်တွေဟာရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမိုင်းဆက်နယ်မှာအခြေချပြီးဝါတောင်ပိုင်းတပ်ဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။2009ခုနှစ်မှာနေကြားဆောင်တပ်ဖွဲ့စည်းရေးအတွက်အစိုးရကတောင်းဆိုချိန်နဲ့2013ခုနှစ်ကထိုင်းမြန်မာနယ်စပ်ကဝါတောင်ပိုင်းတပ်ဖွဲ့တွေကိုတရုတ်မြန်မာနယ်စပ်ပန်ဆန်းဒေသကိုပြန်ရုပ်သိမ်းခိုင်းချိန်မှာတော့အစိုးရနဲ့ဝါတပ်ဖွဲ့အကြားမှာစည်းရေးတင်းမာတာတွေဖြစ်ခဲ့ပါတယ်
ကိုမိုးစော်ပြပြသွားတာပါအခုလိုရှမ်းပြည်နယ်အရှေ့ပိုင်းမှာအစိုးရတပ်နဲ့ဝါတပ်ဖွဲ့တို့ကြာစစ်ရေးတင်းမာမှုရှိနေချိန်မှာပဲကချင်ပြည်နယ်အတွင်းမှာလည်းမြန်မာအစိုးရတပ်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့ကြာစစ်ရေးပရိပခါတွေတင်းမာနေဆဲဖြစ်ပါတယ်ဒါကြောင့်ကချင်ပြည်နယ်အတွင်းအလုအလုကင်နေကြတဲ့ရခိုင်ရှေ့ပြောင်းအလုတမား900ကျော်ကိုရခိုင်ရိုးရာစာပေနဲ့ယဉ်ကျေးမှုအဖွဲ့နဲ့ပြည်နယ်အစိုးရအဖွဲ့တို့အစီအစဉ်နဲ့ရခိုင်ပြည်နယ်ကိုပြန်လည်ပို့ဆောင်ခဲ့ပါတယ်ရခိုင်အလုတမားတွေအနေနဲ့လုံခြုံရေးမတည်ငြိမ်မှုမိသားစုစားဝတ်နေရေးအဆင်မပြေမှုကြောင့်နေရပ်ပြန်လိုတာဖြစ်တယ်လို့လည်းရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒေတာသွင်းစစ်ရေးသိမ်းမှနေစေဖြစ်တဲ့ကချင်ပြည်နယ်ကဝိုင်းမော်မြို့နယ်နဲ့တနိုင်းဟူကောင်းဒေတာတွေမှာအလုလုကင်နေကြတဲ့ရခိုင်ပြည်နယ်ကရွှေပြောင်းလုံသမား900ကျော်ကိုရခိုင်ပြည်နယ်အတွင်းပြန်လည်ပို့ဆောင်ခဲ့ပြီလို့ကချင်ပြည်နယ်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒုတိယဥက္ကဋ္ဌဦးဖြူတာကြီးကအခုလိုပြောပါတယ်
ကျွန်တော်ပြပါလို့ဒီတော့ရခိုင်ကလည်းဟိုအကူအညီတောင်းခံလာကြတဲ့အတွက်ကျွန်တော်တို့စာပေရင်းမှုက2014ခုနှစ်ကနှစ်ကြိမ်ပို့ခဲ့ပြီးတော့ခု2015 6လပိုင်း20နဲ့6ရက်နေ့မှာဒါကျွန်တော်တို့မိမိတပိုးလျောက်အင်ပြန်ခြင်းနဲ့ရခိုင်ပြည်နယ်တို့ပြန်ခြင်းနဲ့မိသားစုဝင်တွေသရင်ကောက်ခံပြီးတော့ကျွန်တော်တို့အချင်းချင်းနဲ့အစိုးရနဲ့ညီနိုင်တိုင်းနဲ့ပြီးတော့ကျွန်တော်တို့ရထားနဲ့မြကြီးနာကပို့လိုက်တာပေါ့ခင်ဗျာလူဦးရေ900နဲ့ခုခင်ဗျာ
ကချင်ပြည်နယ်မှာလာရောက်လွတ်လပ်ကနေကြတဲ့ရခိုင်မျိုးနွယ်စုရွှေပြောင်းလုံသမားတွေဟာတနိုင်းဟူကောင်းဒေတာဖားကကြောက်စိန်တူဖော်ကြီးလုပ်ငန်းရွှေတူဖော်ကြီးလုပ်ငန်းပြင်ဝိုင်းဝော်မျိုးနယ်ကလောစာဒေတာတခြားမှာရှိတဲ့ငပြောချန်တွေမှာအလွတ်လပ်ကနေကြတာဖြစ်ပါတယ်အလွတ်သမားတွေအနေနဲ့နေရကိုပြန်ချင်တာကလည်းကချင်ပြည်နယ်တွင်ဒေတာမတည်ငြိမ်မှုလုပ်ငန်းအဆင်မပြေမှုတွေကြောင့်လို့ဥဖြူသားချေကအခုလိုဆက်ပြောပါတယ်
လူမှုရေးကျန်းမာရေးပညာရေးစသည်အပြင်ဆက်ကိတွေတော့အများကြီးရှိပါတယ်ခင်ဗျာသူတို့ရွှေပြောင်းသွားလာလောက်ကိုင်းနေကြတဲ့အချိန်မှာသာသမီတွေပညာရေးစသည်အပြင်နောက်တစ်ခါကျန်းမာရေးဆိုတော့ဒိုးဒေးတောင်သေးတွေမှာဆေးရုံဆေးပေးခွန်းတွေနဲ့လည်းဝေးတဲ့အချိန်ကြတော့သူတို့မှကျန်းမာရေးရတဲ့ဝင်ငွေလေးလေးကလည်းအဆင်မပြေသူတို့ကနေရက်ကိုပြောင်းကျင်ကြတာပေါ့ခင်ဗျာ
2015နှစ်ဦးပိုင်းကနေရပြောင်းချင်သူ900နီးပါးစီးရင်သွင်းခဲ့ပြီးမဲ့လေကိုအစီအစဉ်နဲ့ကိုပြန်သွားတဲ့သူ200ဦးရှိခဲ့တယ်လို့ကြမ်းရှိသူတွေအနေနဲ့ခရီးလွတ်နေတာနဲ့ကျွေးမြေကိစ္စတွေကြောင့်မပြန်နိုင်သေးတဲ့အခြေအနေမှာရှိနေလို့လူရင်900ကျော်သာနေရပြောင်းပို့နိုင်ခဲ့တယ်လို့ဥဖြူသားချေကပြောပါတယ်ရခိုင်ရွှေပြောင်းလုံသမားအိမ်တော်စု150နီးပါးကလူရင်900ကျော်ကိုမြစ်ကြီးနားမြို့ကတစ်စက်ရခိုင်ပြည်နယ်ဆွစ်သွေးမြို့ကိုပို့ဆောင်ပေးသွားမှာဖြစ်ပါတယ်အခုလိုပို့ဆောင်တာဟာရခိုင်ရိုးရာစာပေနဲ့ညီချင်းမှုဖွဲ့ကချင်ပြည်နယ်ရခိုင်ပြည်နယ်မန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းဒေသကြီးအစရှိတဲ့တိုင်းဒေသကြီးနဲ့ပြည်နယ်စိုးရအဖွဲ့တွေယထာပို့ဆောင်ရေးဝန်ကြီးဌာနတို့ကနေပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။ကချင်ပြည်နယ်တွင်2013ခုနှစ်တွင်မှစတင်ဖြစ်ပွားခဲ့တဲ့မြန်မာစိုးရစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးတပ်ဖွဲ့တို့ကြားတကြော့ပြန်တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ဒေသအတွင်းမှာလုံခြုံရေးရစိုးရိမ်နေရတဲ့အခြေအနေမှာရှိနေပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကလည်းနေရကိုပြောင်းချင်တဲ့ရခိုင်မျိုးနွယ်ဝင်ရွှေပြောင်းလုံသမား416ယောက်ကိုနှစ်ကြိမ်ခွဲပြီးကချင်ပြည်နယ်ရှိရခိုင်စာပေရင်ကြီးမှုဖွဲ့နဲ့ကချင်ပြည်နယ်စိုးရွားဖွဲ့တို့ကနေရကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။ကချင်ပြည်နယ်ထဲမှာရှိတဲ့ရခိုင်တိုင်းဒေသတွေအလုံးပြန်လာချင်တဲ့ဆိုရင်အဆင်ပြေအောင်ကူညီဆောင်ရွက်ပေးမယ်လို့လည်းရခိုင်ပြည်နယ်စိုးရွားဖွဲ့ကနေပြောဆိုခဲ့ကြောင်းရခိုင်စာပေနဲ့ရင်ကြီးမှုဖွဲ့ကဒုဥထဥပြူသားချေကပြောပါတယ်။ကချင်ပြည်နယ်အတွင်းမှာရခိုင်ရွှေပြောင်းလုံသမားဥယီပေါင်းတသိန်းကျော်ရှိနေပြီးအများစုဟာမိသားစုလိုက်ပြောင်းရွှေ့လာတာဖြစ်တယ်လို့ဥဖြူသားချေကပြောပါတယ်ခင်ဗျာ
သတင်းချောင်းနိုင်ကွင်းအိမ်ပြောပြသွားတာပါအခုတခါနောက်သတင်းပုတ်အနေနဲ့တော်ရရှင်နေနားဆင်ရမှာတော့မြန်မာနိုင်ငံမှာသတင်းမီဒီယာတွေအရေးတရားဝင်ဆောင်ရွက်နိုင်ဖို့အခုလက်ရှိသတင်းသမားတွေအရေးလှုပ်ဆောင်ပေးနေတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီယာယီအစားသတင်းမီဒီယာနေဥပဒေအရအမြဲတမ်းစာနယ်ဇင်းကောင်စီအဖြစ်တရားဝင်ဖွဲ့စည်းတော်မှာဖြစ်ပါတယ်ဒီလိုတရားဝင်ဖွဲ့စည်းနိုင်ရေးပြန်ကြားရေးဝင်ကြီးဌာနနဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအဖွဲ့တို့ညှိနှိုင်းပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တင်မြောက်ရေးအဖွဲ့ကိုလည်းဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့ပါ အမြဲတမ်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီတရားဝင်ဖွဲ့စည်းနိုင်မှုအရေးမြန်မာနိုင်ငံတွင်းကသတင်းမီဒီယာအသင်းအဖွဲ့တွေကကိုယ်စားလှယ်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံတော်သမ္မတရုံးကကိုယ်စားလှယ်အပါအဝင်သတင်းမီဒီယာကောင်စီဝင်တွေကိုရွေးချယ်နိုင်မှုမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီနဲ့ပြန်ကြားရေးဝန်ကြီးဌာနတို့ဆောင်ရွက်နေကြပြီဖြစ်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်ဦးဇော်သက်ထွေးကရှင်းပြပါတယ
်ပြန်ကြားရေးဝန်ကြီးဌာနကနေပြီးတော့မှမီဒီယာဥပဒေရဲ့နည်းဥပဒေပြီးပါပြီမီဒီယာနီးဦးတွေကပါပါလဲဆိုတော့မီဒီယာအလုပ်ကိုလုပ်ကိုင်နေတဲ့အဖွဲ့တွေအများကြီးရှိတယ်။စာရေးဆရာတမကအဲကြပြဆရာတမကနောက်မြန်မာနိုင်ငံစာရေးဆရာအသင်းမြန်မာ journalist ကွန်ရဲ့အဲ့လိုမျိုးအဖွဲ့တွေကနေပြီးတော့မှကိုယ်စားလှယ်တွေရဲ့နောက်အမျိုးသားလွတ်တော်ကလွတ်တော်ကိုယ်စားလှယ်တယောက်ပြည်သူ့လွတ်တော်ကလွတ်တော်ကိုယ်စားလှယ်တယောက်နိုင်ငံတော်သမ္မတရောကတယောက်အပါအဝင်စုစုပေါင်းကျွန်တော်တို့စာနယ်ဇင်းကောင်စီကိုဟိုလူ18ယောက်နဲ့နဆက်တယောက်ကြားမှာရွေးချယ်တင်ပြအောင်မယ်ဆိုတာရှိတယ်အဲ့ဒါကိုအကောင့်တွေဖော်ဖို့ဖွဲ့တာဒါကဒီမိုစီမီဒီယာတင်ပြခဲ့တဲ့မီဒီယာကိုယ်စားလှယ်တွေပါဝင်တဲ့စာနယ်ဇင်းကောင်စီဖြစ်တဲ့အတွက်ကြောင့်မီဒီယာရဲ့အကျိုးကိုသူတို့အနေနဲ့ပို့ပြီးလှုပ်ဆောင်နိုင်တယ်လို့ယူဆပါတယ
်အခုဖွဲ့စည်းမဲ့အများတဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီအနေနဲ့မြန်မာသတင်းမီဒီယာလောကတွေကသတင်းသမားတွေသတင်းမီဒီယာဌာနတွေနဲ့သတင်းထုတ်ပြန်ရေးအဖွဲ့အစည်းတွေကြောင့်လိုအပ်ချက်တွေအခက်အခဲတွေနဲ့သတင်းမီဒီယာဆိုင်ရာပြဿနာတွေကိုတရားဝင်ဖြေရှင်းပေးနိုင်မှာဖြစ်တယ်လို့လည်းဦးဇော်သက်ထွေးကပြောပါတယ
်။သုတဝင်တွေကတော့မီဒီယာနဲ့ပြန်နဲ့မိုင်းနိုင်နေကြတဲ့မှာသူကတော့ရှားကန်အဖွဲ့အစည်းအနေနဲ့ကျွန်တော်တို့ပြဿနာတွေမဖြစ်အောင်တော့မီဒီယာအချင်းသာမမို့ရင်စီးပွားရေးကုမ္ပဏီတွေနဲ့မီဒီယာကြပြဿနာဖြစ်ရင်ကြားဝင်ပြီးတော့စည်းစက်ညှိနှိုင်းမဲ့အလုပ်ကတော့ဆက်ပြီးတော့ဆောင်ရွက်ရနိုင်မှာတင်ပါ။စာနယ်ဇင်းကောင်စီရဲ့ကြားဝင်စည်းစက်ညှိနှိုင်းမှုကိုလက်မခံနိုင်မှုဆိုမှသာတရားရုံးကိုတွားပြီးတော့မှတရားရုံးအဆုံးပြတ်ခံယူဖို့ဆိုတာရှိလာပါလိမ့်မယ်
။လက်ရှိတာဝန်ထမ်းဆောင်နေတဲ့စာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်တွေအနေနဲ့အခုပြန်လည်ဖွဲ့စည်းမဲ့မြန်မာစာနယ်ဇင်းကောင်စီအမြဲတမ်းအဖွဲ့မှာဆက်လက်ပြီးပါဝင်ဆောင်ရွက်လိုခြင်းရှိမရှိဆိုတာကိုလည်းစာရင်းပြုစုနေပြီးတော့သူ့အနေနဲ့ကတော့အမြဲတမ်းစာနယ်ဇင်းကောင်စီဖွဲ့စည်းရေးမှာပံ့ပိုးကူညီပေးသွားမှာဖြစ်ပေမဲ့လို့ပါဝင်ဆောင်ရွက်ခြင်းတော့ရှိမှာမဟုတ်တော့ပါဘူးလို့စာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်ဦးဇော်သက်ထွေးကပြောပါတယ
်ကျွန်တော်တို့ကစာနယ်ဇင်းကောင်စီမှာဆက်ပြီးရွေးမဲ့လူမဲ့မရွေးမဲ့လူကိုအရင်ဆုံးခွဲရမယ်ဆက်ပြီးမရွေးမဲ့လူတွေက၃ယောက်ကရွေးချယ်တင်မြောက်ရေးကော်မတီကိုဖွဲ့ရမယ်အဲရွေးချယ်တင်မြောက်ရေးကော်မတီကနေမှကကျွန်တော်တို့ဒီ election commission အနေနဲ့ကျွန်တော်တို့အပြီးပြီးဖွဲ့စည်းတွေကိုစာပို့ပြီးတော့မှလူတွေကိုရွေးချယ်ရမယ်ရွေးချယ်တဲ့လူတွေနဲ့ခုနကကျွန်တော်တို့ဒီ new တွေမှာပါတဲ့လူတွေကိုပေါင်းပြီးတော့စာနယ်ဇင်းကောင်စီအဖြစ်ကိုဖွဲ့စည်းပေးရမယ်ပြီးရင်သူလက်ရှိစာနယ်ဇင်းကောင်စီယာယီရနေပြီးတော့မှရေပေါင်း90ပြည်မှာစာနယ်ဇင်းကောင်စီအဖြစ်ကိုလွှဲပြောင်းပေးရမယ
်မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနဘက်ကသတင်းမီဒီယာ new ဥပဒေ5 new ဥပဒေကွဲကကြီးနဲ့ခါခွေအရာမြန်မာနိုင်ငံသတင်းမီဒီယာကောင်စီတရားဝင်ဖွဲ့စည်းနိုင်မှုအရေးတရားမျှတမှုရှိဖို့မှန်ကန်စနစ်ကျမှုရှိစေရေးအတွက်ဆိုပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်ရွေးချယ်တင်မြှောက်ခြင်းအဖွဲ့ကိုဒီလဂျွန်လ28ရက်နေ့ကဖွဲ့စည်းလိုက်ပါတယ်။အဲ့ဒီဖွဲ့ထဲမှာလက်ရှိမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအဖွဲ့ဝင်တွေမြန်မာနိုင်ငံရှေ့နေများကွန်ရက်မြန်မာနိုင်ငံရှေ့နေများဥပဒေပညာတိုးတက်ပြန်ပွားရေးအသင်းနဲ့မြန်မာနိုင်ငံဝိဇာနဲ့သိပ္ပံပညာရှင်များအဖွဲ့မြန်မာနိုင်ငံစာပေထုတ်ဝေသူများနဲ့ဖြန့်ချေသူများအသင်းပါဝင်ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနကတာဝန်ရှိသူတွေလည်းပါဝင်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ VOA ကနေပုတ်ထူးနေညနေပိုင်းသတင်းတွေကိုချုပ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့တော်ရရှင်တွေနားဆင်ရမှာတော့နောက်သတင်းပုတ်နေနဲ့ငါဖန်းလေတွေပေါ်မှာကျွန်တွေလိုဖန်းစည်းချုံနောင်ပြီးအတင်းအဓမ္မခိုင်းစီခံရတဲ့မြန်မာရွှေ့ပြောင်းအလုပ်သမား800လောက်အင်ဒိုနီးရှားကနေမြန်မာပြည်ကိုပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီထဲမှာအနည်း20ကျော်ငါဖန်းကျွန်ဘွားနဲ့တင်းချောင်ခဲရတဲ့ကုံမြင့်နိုင်အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကုံငင်းချမ်းကပြောပြပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံကကျွန်းစုတွေပေါ်မှာမြန်မာရေလုံသားတွေအပါအဝင်အိန္ဒိယနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေကိုကျွန်တွေလိုဖန်းစည်းချုံနောင်ပြီးအတင်းအဓမ္မခိုင်းစေထားတဲ့သတင်းကို AP သတင်းဌာနကဖော်ထုတ်ပြီးတဲ့နောက်မှာမြန်မာရေလုံသား800နီးပါးလောက်ဟာကျွန်းဘွားကလွတ်မြောက်ပြီးမြန်မာနိုင်ငံကိုပြန်ရောက်လာကြပြီဖြစ်ပါတယ်။အဲ့ဒီတဲကအနည်း20ကျော်လောက်ကျွန်းပြူတာနဲ့အဲ့ဒီဟာကိုပုံရှောင်ခဲ့တဲ့ကိုမြင့်နိုင်အကြောင်းကိုပြောပြပါမယ်။မြန်မာနိုင်ငံမှာဆင်းရဲကြက်တဲမှုကိုဖြေရှင်းဖို့အတွက်ထိုင်းကိုအလုရှာဖို့ထွက်ခဲ့တဲ့အသက်18နှစ်အရွယ်ကိုမြင့်နိုင်ဟာထိုင်းငါးဖန်းလေပေါ်မှာရောင်းစားခံရပြီးလာကမပေးပဲကျွန်လို့ခိုင်းငံခဲ့ရတာပါသူ့အတွေ့အကြုံကိုအခုလို့ပြောပြပါဗျာ
အဲ့လိုလောက်ခါကျစဉ်းစားကြည့်ကိုနွားလိုမျိုးနွားတော့တော့မတမမရှိဖြစ်သွားတော့လိုင်းသားလေကြားထဲမှာဟုတ်လားဆိုဆိုတော့ဝက်စားကိုပြန်ဝက်ပြန်ချောက်ပြန်ဝက်ရောကအေးပိုင်မိလာပတ်လိုက်ကြတော့ဖ ဖျားနာကြတယ်အဲ့လိုဖိကြတာပေါ့နောက်အစားတော့ဆိုပုံမှန်မကျွေးရအောင်ညပဲဆိုရင်မအဲ့ရအောင်နေ့ဆိုရင်မအဲ့ရအောင
်ပထမအခေါက်ကျွံပြုတ်ခံခဲ့ရတာ9နှစ်လောက်ကြာခဲ့ပြီးတော့အဲ့ဒီလေဘော်ကနေခုံချထွက်ပြေးခဲ့ပါတယ်အင်ဒိုနီးရှားကကျွန်းစုတွေပေါ်မှာပုံအောင်နေခဲ့ပြီး9နှစ်အကြာမှာတော့မြန်မာပြည်ကိုပြန်ခွင့်ရမလားဆိုတဲ့မျှော်လင့်ချက်နဲ့အင်ဒိုနီးရှား၅ဖန်လေဘော်ကိုပြန်လိုက်ခဲ့ပါတယ်အဲ့ဒီလေပေါ်မှာလဲကျွန်းလိုခိုင်းစေနှိပ်ဆက်မှုကို၈နှစ်လောက်ခံခဲ့ရပြီးသူ့ကိုအိမ်ပြန်ပို့ဖို့တောင်းပန်ခဲ့ပေမဲ့လည်းတင်မော့ကပတိန်ကတော့သူ့ကိုတန်ကျိုးခတ်ပြီးဖမ်းဆီးခဲ့တယ်လို့ပြောပါတယ
်။ဒီကနေ့လက်ရှိကပင်းနေတောင်းပန်တော့ဗျာကော။ပင်းနေတောင်းပန်ခြေတော့ဖတ်တော့ပင်းနေမို့လို့ချမ်းသာကမတော့ဘူး။ချမ်းသာတော့ဘောပဲခံတော့။ငါပင်းပြန်ပေါ့လေ။တော့မနာလို့ပင်းနေကပတ်စံဒီပင်းနေမသိပေါ့လေ။ခိုင်းပင်းရချင်းနိုင်ကအကျွန်းကိုတန်ကျိုးခတ်လာ။တန်ကျိုးခတ်လာ။ဒီလိုဆက်မတန်ကျိုးဖောက်ငိုးယူနေမှာတောင်ကျိုးဖက်ချင်းတောင်ကျိုးဖောက်လ
ို့တန်ကျိုးအချုံအောင်ကိုရတဲ့တန်ချောင်းလေးနဲ့ဖြွင့်ပြီးလူမြောက်ဖို့အတွက်ပင်လယ်တဲကိုခုံချခဲ့ပါတယ်အဲ့ဒီနောက်အင်ဒိုနီးရှားကကျွန်းနေပေါ်မှာအခြားမြန်မာပြည်ကဘဝတူ၅ဖန်းကျွန်း၂ယောက်နဲ့အတူဟင်းသီးဟင်းရွက်တွေကိုစိုက်ပြီးပုံအောင်နေခဲ့ပါတယ်အတီးအနှံ့တွေတွားရောက်တဲ့တငယ်ချင်းတယောက်ကိုလည်းအင်ဒိုနီးရှားရဲကဖမ်းပြီး၅ဖန်းလေတွေပေါ်ပြန်ရောင်းစားခဲ့လို့အဲ့ဒီတငယ်ချင်းကတော့၅ဖန်းလေပေါ်မှာပဲဖြားနာတည်ဆုံးခဲ့ရပါတယ်အဲ့ဒီလိုနဲ့နေလာလိုက်တာတနေ့မှာ AB သတင်းကြောင့်အင်ဒိုနီးရှားအစိုးရကသူတို့လို၅ဖန်းလုပ်သားတွေကိုကယ်တင်ပြီးအိမ်ပြန်ပို့နေပြီဆိုတဲ့သတင်းကိုတငယ်ချင်းတယောက်စီကကြားခဲ့ပါတယ်။အဲ့ဒါနဲ့တာဝန်ရှိသူတွေနဲ့ဆက်သွယ်ပြီးကိုယ်နိုင်ငံကိုပြန်ဖို့လှုံ့ဆော်ခဲ့တာပါ။သူ့အနေနဲ့အမေနဲ့ညီမကိုပြန်တွေ့ရတဲ့အတွက်ဝမ်းသာကြောင်းပြောပါတယ
်။နှစ်20ကျော်၅ဖန်းကျွန်ပွားနဲ့နေခဲ့ရတဲ့ကိုမြင့်နိုင်အကြောင်းကိုငင်းချမ်းပြောပြသွားတာပါ။အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။နောက်နှစ်နာရီမှာထုတ်လွှင့်မယ့်အစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်း၊မြန်မာတခွင်ကဏ္ဍ၊မြန်မာအရေးသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်။ကုညာနေပိုင်းအစီအစဉ်အဆုံးသတ်ခင်ပါတဲ့ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးမှာပါရှင
်။နှစ်ပေါင်း90ကျော်မှာပထမဆုံးအကြိမ်ဖြစ်အမေရိကန်နဲ့ကျူဘာနိုင်ငံတို့ရဲ့မြို့တော်တွေမှာအပြန်အလှန်တန်ရုံးတွေဖွင့်လှစ်သွားဖို့သဘောတူညီမှုရရှိခဲ့တဲ့အကြောင်းအမေရိကန်ဆိုရဆင်းမြင်ရရှိသူကပြောကြားလိုက်ပါတယ်။ကျူဘာနိုင်ငံနဲ့ပတ်သက်လို့သမ္မတဘရက်အိုဘားမားဒီကနေ့ကြေညာထုတ်ပြန်ပြောဆိုရှိတဲ့အကြောင်းအင်ဂျီရောကပြောဆိုထားသလိုအီရန်နိုင်ငံနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတက်ရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပြောကြားဖို့စီစဉ်ထားတာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားဆက်လက်ညှိနှိုင်းနေကြမှာကုလသမဂ္ဂနှုတ်မြူဆွမ်းအေဂျင်စီ IAEA ကြီးကနေအီရန်သမ္မတဟာဆန်ရူဟာနီတို့တရားမျိုးတော်မှာဒီကနေ့တွေ့ဆုံမှုရှိပါတယ်။ IAEA ကြီးကယူကီယာအာမနိုရဲ့ခီးစဉ်တွင်အီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကို IAEA စစ်ဆေးသူတွေတွားရောက်စစ်ဆေးခွင့်ရရှိရင်းနဲ့သဘောတူညီမှုအစ်တွေရရှိတဲ့အခါလိုင်းနာမှုရှိမရှိစစ်ဆေးတည်ပြုရမယ့်သူတွေအဖြစ်ဆောင်ရွက်ခွင့်ရရေးကိစ္စတွေကိုအဓိကဆွေးနွေးပြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဥရောပယူရိုငွေကြေးသုံးနိုင်ငံတွေကဝန်ကြီးတွေထံပေးပို့ခဲ့တဲ့ဂရိဝန်ကြီးချုပ်အလက်ဆီစစ်ပရက်စ်ရဲ့စာထဲမှာဂရိနိုင်ငံအတွက်ချင်းငွေတည်ပေးဖို့ဥရောပကော်မရှင်ရဲ့သတ်မှတ်ချက်တွေအများစုကိုလက်ခံမဲ့အရေးယောင်နေတွေ့ရှိရပါတယ်။အီဂျစ်စစ်သား20လောက်တည်ဆုံးခဲ့တယ်လို့လူညွန်ရတာပိုင်းတွေကပြောဆိုခဲ့တဲ့ဆန်နိုင်ကျွန်းဆွေကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းအီဂျစ်နိုင်ငံက IS သွေးကြော်ရည်နဲ့ဆက်နေတဲ့ဖော်တပွဲကကြေညာပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားစစ်တပ်ကတရုတ်ပို့ဆောင်ရေးလေယာဉ်ပြစ်ချက်မှာတည်ဆုံးသူရေတွေ့ရ142ယောက်ထိရှိသွားပြီလို့အာဏာပိုင်တွေကပြောပါတယ်။ရေဘော်ကယ်ဆယ်ရေးဝန်ထမ်းတွေကတော့ဆူမထရက်ကျွန်းပေါ်ကလူနေရပ်ကွက်ထဲပြစ်ချက်ခဲ့တဲ့လေယာဉ်ပျက်စီးရေးကြားဆက်လက်ရှာဖွေနေကြဆဲပါ။အင်ဒိုနီးရှားနိုင်ငံကတတိယအကြီးဆုံးမေရန်မြို့မှာရှိတဲ့လေယာဉ်အခြေစခန်းကထွက်လာပြီးမိနစ်ပိုင်းအတွင်းမှာပဲလေယာဉ်ဟာအိမ်နှလုံးနဲ့ဟိုတယ်တစ်ခုပေါ်ကိုပြစ်ချက်သွားခဲ့တာဖြစ်ပါတယ်
။ဒရင်ချင်းချောက်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ကျွန်တော် coming ဖြစ်ပါတယ်။ကျမအနံလဖိုက်ပါ။ည9:00နာရီမှာတခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.